ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခရစကန်တခုကရိုဟင်ဂျာအရဖက်ကောင်ဆောင်နေရောက်တနက်နေ့ပြစ်ခံရပြီးတော့တည်ဆုံသွားတယ်လို့ဘင်္ဂလားဒေ့ရှ်ရဲ့ကပေါ်ထုံးနေမှာပြောပါရယ်။တာဟာဒုက္ခရစကန်အတွင်အသက်ခံရတဲ့နောက်ဆုံးဖြစ်တခုလည်းဖြစ်ပါရယ်။အသက်40အရွယ်ဆာရစ်ဟူစိန်နဲ့အသက်35နှစ်အရွယ်အဗ်ဒူတလက်တို့နှစ်ဦးကိုညတကောင်အချိန်လောက်မှာရိုဟင်ဂျာတနက်သမား၁၀ယောက်လောက်ကပြစ်ခတ်တော့တာဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကာမန်ဟူစိန်ကိုကိုးကားပြီးတော့ AFP သတင်းကဖော်ပြပါရယ်။အပြစ်ခံရသူနှစ်ယောက်စလုံးဆေးရုံအရောက်မှာပဲတည်ဆုံသွားတယ်လို့တညရှိသူတွေကိုလိုက်လံရှာဖွေနေပြီးစခန်းလုံခြုံရေးကိုလည်းတွန်းမြင်ထားတယ်လို့ပြောပါရယ်။တညရှိသူတွေရဲ့နာမည်ကတော့ရေရုတ်ကထုတ်မပြောပါဘူး။ရှခိုင်ပြည်နယ်အနောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာ ARSA ရွန်ဂျာလန်တကိုင်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့နာမည်မဖော်လိုတဲ့ရွန်ဂျာတူက AFP သတင်းဌာနကိုပြောပါရယ်။ပြည်ခဲ့တဲ့3လအတွင်းရွန်ဂျာကောင်းဆောင်3အပါဝင်လူ9ဦးထက်မနည်းအသက်ခံရတဲ့ကိစ္စမှာလည်း ARSA လက်ချက်ဖြစ်တယ်အာစာလက်ချက်ဖြစ်ပြီးတင်ပြောဆိုနေကြတယ်လို့လုံခြုံရေးအရနာမည်မဖော်လိုတဲ့ရွန်ဂျာနှစ်ယောက်ကပြောပါရယ်အမေရိကန်သမ္မတအင်ဂျီရိုကိုလာရောက်ခဲ့တဲ့ရွန်ဂျာအရဖက်ကောင်ဆောင်မိုဟစ်ဦးလာမနစ်စက်တင်ဘာလမှာအသက်ခံရပြီးတဲ့နောက်အာစာလက်နက်ကိုင်အဖွဲ့ကိုဘင်္ဂလားဒေ့ရှ်အစိုးရကနှိမ်နင်းလာတာပါမိုဟစ်ဦးလာတပ်ဖြတ်မှုနဲ့ဆက်ဆက်ပြီးတော့ရွန်ဂျာ29ဦးကိုလည်းဘင်္ဂလားဒေ့ရှ်ရဲကဖမ်းဆီးတရားစွဲဆိုခဲ့ပါတယ်